ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကရက်တရုတ်နိုင်ငံရွှေလီမြို့မှာတော့ကိုဗစ်-19ရောဂါပိုးတွေ့ရှိတာကြောင့်အသွားအလာကန့်သတ်ပိတ်ပင်ထားတွေကိုငါးရက်တင်းကျပ်လိုက်ပါတယ်။ဒီလိုအသွားအလာတွေကန့်သတ်လိုက်ပင်မဲ့နယ်စပ်ကုန်သွယ်ရေးကိုတော့ထိခိုက်တာမရှိကြောင်းမြန်မာကုန်သည်တွေကပြောပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့ကိုငင်းညံကတင လီမြို့မှာကိုဗစ်ရောဂါပိုးတွေ့ရှိတာတွေတိုးလာတာကြောင့်ဒီလ16ရက်ကစတင်ပြီးအသွားအလာကန့်သက်တဲ့အမိန့်တွေထုတ်ပြန်လိုက်ပါတယ်။အသွားအလာကန့်သက်လိုက်ပေမဲ့မြန်မာနိုင်ငံဘက်ကကုန်တင်ရင်တွေအဝင်ထွက်လုပ်တဲ့ကျင်းစန်းကြော့ဂိတ်ကိုတော့ဆက်ဖွင့်ထားကြောင်းမူဆယ်မြို့ကမြန်မာကုန်တယ်တွေကပြောပါတယ်။ဒါကြောင့်နယ်စပ်ကုန်သွယ်ရေးပေါ်ထိခိုက်တာမရှိဘူးလို့မူဆယ်ဆန်စပါးကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
။ချွေလီမြို့ကိုစက်တင်ဘာ16ရက်နေ့ဒေသဆန်တော်ကြီးည7နာရီကနေပြီးတော့စက်တင်ဘာ21ရက်နေ့ဒေသဆန်တော်ကြီးည7နာရီခန့်5ရက်တိတိတော်ချလိုက်ပါပဲ။တရုတ်ပြည်မှာလော်ဒေါ့ချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရုတ်ပြည်မှာလည်းတိတ်တော့ဖြစ်တဲ့ချင်းဆန်းကျောက်ခေတ်ကတော့လုံးဝမပိတ်ပါဘူး။ဒါကြောင့်ချင်းဆန်းကျောက်ခေတ်ကနေပြီးတော့ကားတွေအဝင်ဆက်ရှိလာတယ်။ချင်းဆန်းကျောက်ခေတ်မှာကုန်သွယ်ရေးရှင်တွေကသခင်တိုင်းပုံမှန်သွားလာတယ်ကိုသိရှိရပါတယ်ခင်ဗျာ။ဒါကြောင့်ဖိလစ်ပင်းမှာလော်ဒေါ့ချပြီးမှလည်းတရုတ်ပြည်မှာလည်းကုန်သွယ်ရေးကတော့လုံးဝမရှိကြပါဘူးခင်ဗျာ
။တခြားမူဆယ်မျိုးကန်တဦးကတော့21ရက်နေ့မှာလော်ဒေါ့ချတာ9ရက်ပြည့်မှာဖြစ်ပေမဲ့နောက်ရက်တွေပြန်ဖွင့်မယ်ဆိုတာတော့မသေးကြသေးဘူးလို့ပြောပါတယ
်။သူက9ရက်လို့တော့ပြောတယ်ဗျ။9ရက်လို့ပြောပေမဲ့ကျွန်တော်ကြားတဲ့တင်းရပါတော့ဆက်ပိတ်တဲ့ပုံစံရှိတယ်။ဒါဆိုလို့ဆိုတော့သူကဆက်ပြီးတော့တွေ့ရပေါ့အဲ့လိုတော့ကျောင်းသိရတယ်ဗျ
။မူဆယ်105မိုင်ကုံသွယ်ရေးဇုံအတွင်းမှာတော့နေဆက်ကုံသွယ်ရေးဂိတ်9ခုရှိပါတယ်။ဒီကုံသွယ်ရေးဂိတ်တွေကို2020ခုနှစ်ကိုဗစ်ကပ်ရောဂါကူးစက်မှုအမြင့်ဆုံးဖြစ်ခဲ့တဲ့အချိန်တွေကတည်းကစပိတ်ထားခဲ့တာပါ။မြန်မာနိုင်ငံဘက်ကကုန်တင်ရင်တွေဝင်ထွက်နေတဲ့ကျင်းစန်းကျော့ဂိတ်တစ်ခုတည်းကို2021ခုနှစ်ဂုံပိုင်းမှာအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပါတယ်။တရုတ်နိုင်ငံဘက်မှာကိုဗစ်ပိုးတွေ့ရှိတာကြောင့်အသွားအလာကန့်သတ်ထားချိန်မှာတရုတ်နယ်စပ်မြန်မာနိုင်ငံဘက်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးအတွင်းမှာလည်းကိုဗစ်ပိုးစမ်းသပ်စစ်ဆေးတာတွေကိုတိုးမြင့်စစ်ဆေးနေပါတယ်။မိုင်းလာမြို့အတွင်းအခြေအနေတွေကိုဒေသခံကျူးကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဒီနဂါးနဲ့တိတိမျိုးဒီဘီယာနိစကာကျွန်တော်တို့လိုက်လို့နေရပဲမိုင်းလာပြီးအခုနေနေတင်းတော့ဒေသတုံးကစလောလို့စစ်တယ်တပတ်တပတ်လောက်ရှိပြီတယ်ကျွန်တော်တို့စစ်တာခုအခုကစစ်စစ်နေတော့အပြေမပေါ်တဲ့ဘူ
းအထူးဒေတာလေးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးအဖွဲ့ကတော့မိုင်းလာမြို့ကိုဒီလ16ရက်နေ့ကစပြီးလော့ဒ်ဒေါင်းချထားပြီးတော့ဒေသခံတွေကိုအာခေါင်တိုးပတ်စစ်ဆေးမှဖြစ်ကြောင်းနဲ့လော့ဒ်ဒေါင်းချထားတဲ့အချိန်စီးပွားရေးလုပ်ငန်းအယောင်းဆိုင်တွေယာယီပိတ်ထားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းမှာလည်းကိုဗစ် -19 ရောဂါဖြစ်ပွားတဲ့ပိုးရှိသူတွေပြန်များလာပြီးတော့ဒီနေ့မနက်8နာရီအထိဓာတ်ခွဲအတည်ပြုလူနာသက်393ဦးရှိပြီးကူးစက်ခံရသူစုစုပေါင်း9200ကျော်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ